ထိုင်းနိုင်ငံရဲ့နိုင်ငံရေးပြဿနာဆင်းမြစ်ကိုလိုက်ရှိရင်ဝင်ကြီးချုပ်ဟောင်းသက်ဆင်ရှင်းနာဝတ်ရဲ့လွှမ်းမိုးမှုတွေနဲ့မကင်းတဲ့လက္ခဏာတွေတွေ့ရတယ်လို့အာဏာသိမ်းထားတဲ့စစ်အစိုးရကယုံကြည်တဲ့အကြောင်းထိုင်းစစ်တပ်ပြောခွင့်ရသူကပြောပါရယ်ဗိုလ်မှူးကြီးဝီရာချွန်ဆုခွန်ဟာပါဒီပတ်ကဘန်ကောက်မြို့မှာအင်္ဂါနေ့တုန်းကအခုလိုပြောကြားခဲ့တာဖြစ်ပြီးတော့ဘာကြောင့်ဒီလိုထင်ရတယ်လဲဆိုတာကိုတော့ရှင်းမပြခဲ့ပါဘူးနိုင်ငံရင်ဆိုင်နေရတဲ့ခက်ခဲတဲ့အခြေအနေတွေကိုဖြေရှင်းနိုင်ဖို့ကတက်ဆိုင်သူအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်မှာမူတည်တယ်လို့လည်းသူကဆိုခဲ့ပါတယ်။ပညာရေးဝန်ကြီးဟောင်းချတူရွန်ချေချိုင်ကိုဘန်ကောက်မြို့ကနိုင်ငံသားသတင်းတောက်များအသင်းမှစစ်သားတွေကဝင်ရောက်ဖမ်းဆီးမှုဖြစ်ပြီးတော့မကြခင်မှာပဲဒီဗိုလ်မှူးကြီးဝီရာချွန်ကအခုလိုပြောကြားခဲ့တာလည်းဖြစ်ပါတယ်။ဆရာနာသိမ့်မှုကြောင့်ထိုင်းနိုင်ငံရဲ့ပြည်ထနာပြေလည်မှာမဟုတ်ပဲပို့ပြီးတော့ဆိုးသွားမှာဖြစ်တဲ့အကြောင်းဒီတက်ဆင်လိုလာတဲ့ပညာရေးဝန်ကြီးဟောင်းကနိုင်ငံသားတင်းနောက်တွေကိုအဖမ်းမခံရခင်မှာပဲပြောကြားခဲ့ပါတယ်ဆရာနာသိမ့်ခဲ့ပြီးတဲ့နောက်စစ်တပ်ကဆင့်ခေါ်ရာကိုသူကအာခံပြီးတော့တွားရောက်ခဲ့ခြင်းမရှိပါဘူးဖြုတ်ချခံရတဲ့အစိုးရထိတ်တန်းတာဝန်ရှိသူအများစုကတော့ဖမ်းဆီးခံရပါတယ်ရှင်